ောပြောပွဲကိုတနေ့တနေ့လည်းရင်တနာယီတနာယီဘုန်းကြီးတို့ဟောပြောဖို့သတ်မှတ်ထားတာဖြစ်တဲ့အတွက်ကြောင့်တရဏဂုံသီလအလုံးသောဗုဒ္ဓဘာသာသူတော်ရှင်တို့မှာပြည်စုံပြီးသားလို့ဘုန်းကြီးတို့သတ်မှတ်ယူဆပါတယ်ဘုရားရှင်အလွန်တရာတူတောင်းတဲ့အချိန်ကာလအတွင်းမှာတရဏဂုံသီလခံယူခြင်းကိုဘုန်းကြီးတို့ပြည့်ပြည့်စုံပြီးတဲ့ပုဂ္ဂိုလ်တို့အတွက်ထမှန်၍တရဏဂုံသီလခံယူခြင်းမပြုကြပဲဘုရားရှိခိုးဖြင့်ဘုန်းကြီးတို့အခမ်းအနားကိုစတင်ကြရအောင်ဘုရားရှိခိုးနဲ့စတင်တဲ့အခါမှာဒီဟောပြောပဲအခမ်းအနားကိုတက်ရောက်လာကြတဲ့ပရိသတ်ထက်မှာဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်များပါလာခဲ့ရင်ထိုဘုရားရှိခိုးကိုမဆိုပဲလွတ်လပ်စွာနေနိုင်ပါတယ်ဘုရားဘာသာသူတော်ရှင်တို့အတွက်ဤဘုရားရှိခိုးကိုလိုက်လိုက်လဲလဲဆိုကြရအောင်ပါဘုရားရှိခိုးကတော့ဗလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်ဗလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်စလုံး၃လုံးနဲ့ပါပါဠိစာပိုက်၃ပိုက်ထဲဖြစ်ပါတယ်အဲ့ဒီစာပိုက်ကိုကြည့်ပြီးတော့ဘုန်းကြီးကရှေ့ဥစွာ၃កောက်တိုင်ပေးလိုက်မယ်။နောက်ထပ်ပေးတာ၃កောက်တင်ကြီးတညွတ်တီဆိုကြဖို့ပါ။နမောဝိဝိဇဝါဒိနောအနန္တဇိနဗာနမောဝိဝိဇဝါဒိနောအနန္တဇိနဗာနမောဝိဝိဇဝါဒိနောအနန္တဇိနဗာ၃កောက်ဆိုလိုက်ကြပါနမောဝိဝိဇဝါဒိနောအနန္တဇိနဗာနမောဝိဝိဇဝါဒိနောအနန္တဇိနဗာနမဝိသေသဝါဒိနာအနန္တဇိနဗာအတိပဲလိုက်ဆိုကြရအောင်ဝိသေသဝါဒိနာအယယာ၌ခွဲခြင်းစိတ်ဖြာဝိဗံလိရှိပေသောအနန္တဇိနဗာအတိုင်းမသိယုံမာသောတရားတို့ကိုအောင်မြင်တော်မူသောမြတ်ဗုဒ္ဓအားနမောကာယဝစီမနောတိလယဧသလီညွလယလက်ဆောင်မောရရှိခောပါဤအရှင်ဘုရားလုံလောက်ပါပြီအဲ့ဒီဘုရားရှိခောဇာပိုက်ကလေးကိုနဲနဲကလေးဘုန်းကြီးတို့ရှင်းဥစွာရှင်းပြပါရစေ။ဝိဝိဇဝါဒိနောအနန္တဇိနဗာဒါဗုဒ္ဓရဲ့ဂုံနှစ်ပုဒ်ဖြစ်ပါ။ဝိဝိဇဝါဒိအရာရာဝေပန်လေးရှိတယ်စီစစ်လေးရှိတယ်။မြတ်ဗုဒ္ဓရဲ့တရားတော်ဟာဝေပန်စီစစ်ထိုက်တဲ့တရားအရာရာမှာဝေပန်စီစစ်တဲ့ဉာဏ်ရှိသူတို့ရဲ့တရားဖြစ်ပါတယ်ဗုဒ္ဓဝါဒမှာဝေပန်ခွင့်ရှိပါတယ်စီစစ်ခွင့်ရှိပါတယ်ဗုဒ္ဓဘာသာတရားတော်သည်ဘယ်လိုတရားလဲဆိုရင်ဒီဘက်ကဖော်ပြနေတယ်ဝေပန်စီစစ်ခွင့်ရှိတဲ့ဘာသာတရားမျိုးပါဝိပန်စီစစ်ခွင့်မရှိတဲ့ဘာသာတရားမျိုးမဟုတ်ဘူး ဒီအကြောင်းအရာကိုနောက်ဆက်လက်ပြီးတော့ဘုန်းကြီးတို့ပြောသွားမယ်။ဟောပြောချက်တွေထဲမှာအကျေပြပါသွားပါလိမ့်မယ်။အဲကြောင့်ဝိပိစ္ဆဝါဒီတဲ့မြတ်စွာဘုရားဟာဘယ်လိုပုဂ္ဂိုလ်လဲဆိုရင်ဝိပိစ္ဆဝါဒီအရာရာဝေပန်စီစစ်လိရှိတဲ့ပုဂ္ဂိုလ်သူတစ်စုဖြစ်ပါ။ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲဝေပန်စီစစ်တဲ့ဉာဏ်တော့ရှိရမှာပဲ။ဝေပန်စီစစ်တဲ့ဉာဏ်ရှိမှဘုရားတို့ပရိသတ်ဗံဘုရားကောင်းတို့ရဲ့ကိုးကွယ်ရာဟာမောင်မြတ်တဲ့ကိုးကွယ်ရာမျိုးဖြစ်နိုင်တယ်။ဝေပန်စီစစ်တဲ့ဉာဏ်မရှိသူတို့ရဲ့ကိုးကွယ်ရာသည်မောင်မြတ်တဲ့ကိုးကွယ်ရာမျိုးမဖြစ်နိုင်ပါဘူး။ဒါကြောင့်ဝိပိစ္ဆဝါဒီနောဆိုတာဟာကိုးကွယ်ခံတဲ့ဗုဒ္ဓရဲ့ဂုံကိုအာယုံပြုပြီးတော့ကိုးကွယ်ကြတဲ့သူတော်ရှင်တို့မှာသင်မှန်တဲ့ကိုယ်ကိုယ်ရာကိုရပါစေရကြပါစေဆိုတဲ့အယူအချက်ဖြင့်ဝေဖန်တဲ့ဉာဏ်ရှိကြပါစေဆိုတဲ့အယူအချက်ဖြင့်ဝိပိစ္စဝါဒီနောဆိုတဲ့ဗုဒ္ဓရဲ့ဂုံတစ်ပုဒ်ကိုဘုန်းကြီးတို့ထုတ်ပြီးတော့ဒီကနေ့ရှင်းကိုးသွင်းမှုပြုရပါတယ်တိတိတမအာဘကမင်းတရားဒီနံစံစဉ်ကာလမှာဗုဒ္ဓသာသနာတော်ထဲမှာယဟန်အယောင်ဆောင်ပြီးတော့တိဋ္ဌိဉာဏ်စွာတို့ယဟန်ဝိရနေကြစေတို့ယဟန်တိဋ္ဌိယဟန်အတုတွေကိုယဟန်အစစ်နဲ့ခွဲဖို့ရအာလောကမင်းတရားကစစ်ဆေးမေးမြန်းသောအခါယဟန်တွေကိုတပါးချင်းတပါးချင်းအရှင်ဘုရားတို့ဗုဒ္ဓရဲ့ဝါဒသည်ဘယ်လိုဝါဒပါလဲလို့အာလောကမင်းကြီးကမေးတယ်ဒီတော့ယဟန်တချို့ဗာပြောသွားတယ်လို့ဆိုတော့ဗုဒ္ဓရဲ့ဝါဒသည်သဗ္ဗတဝါဒယုံနံတို့မြဲတယ်ဆိုတဲ့ဝါဒပါလို့ဆိုကြတယ်အဲ့ဒီယဟန်လူထွက်စေတချို့ယဟန်ကတော့ဗုဒ္ဓရဲ့ဝါဒသည်အုတ်စီဒဝါဒသေတိနောက်ဘာမှမဖြစ်ဘူးဆိုတဲ့ဝါဒမျိုးလို့ဒီလိုပြောတယ်ဒါရင်အဲ့ဒီယဟန်လူထွက်စေတချို့ယဟန်ကြတော့ဗုဒ္ဓရဲ့ဝါဒသည်ဘာဝါဒလဲလို့မေးလိုက်တော့ကောင်းမှုမကောင်းမှုပြုဖို့မလိုဘူးဆိုရဲအကရိယဝါဒ gain အဲ့ဒီယဟန်လဲလူထွက်စေအဲ့ဒီလူအဲ့ဒီလူစစ်စစ်စစ်စစ်သွားခဲ့ရယဟန်တော်ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ဗုဒ္ဓဘာသာစစ်စစ်ယဟန်တော်များကိုမေးတဲ့အခါကြတော့သင်ဘုရားဗုဒ္ဓရဲ့ဝါဒကဘာဝါဒလဲလို့ဆိုတဲ့အခါဝိပိစ္ဆဝါဒပါလို့ရှိတယ်အဲ့ဒီယဟန်ဗုဒ္ဓဝါဒကိုတကယ်နမ်းလိုက်ပြီးတော့ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ယဟန်ပဲဆိုပြီးတော့အာဘောကမင်းတရားကကိုးကွယ်တော်မူခဲ့ပါတယ်ဒါကြောင့်ဗုဒ္ဓရဲ့ဝါဒသည်ဘာဝါဒလဲလို့ဆိုခြင်းဘုန်းကြီးတို့ပရိသတ်များဤဖယားရှိခိုးတပိုက်နဲ့ပဲအဖြေကတော့ပေါ်နေပါပြီဗုဒ္ဓရဲ့ဝါဒသည်ဘယ်နဲ့ဝါဒပါလဲဝိပိစ္ဆဝါဒဝေပန်ခွင့်ရှိတယ်စီစစ်ခွင့်ရှိတယ်ကိုယ်ကိုယ်ပြီးမိပြီဆိုရင်အဲ့ဒီကိုယ်ကိုယ်ခံတဲ့ဖယားကိုဖြစ်စီယဟန်ကိုပဲဖြစ်စီဘာမှဝေပန်ခွင့်မရှိဘူးဆိုတဲ့ဘာသာတရားမျိုးမဟုတ်ဘူးတဲ့ဗုဒ္ဓရဲ့ဝါဒဟာအလောင်းတရားလွတ်လပ်နောက်တစ်ပိုင်းအနန္တဇိနတအနန္တဇိနတဒီစကားကတော့ညာဗုဒ္ဓကိုယ်တိုင်ကကြွေးကြိုခဲ့တဲ့စကားကိုဘုန်းကြီးတို့သုံးထားတာပါဘုန်းကြီးတို့ဗုဒ္ဓသည်ဗုဒ္ဓအဖြစ်သို့ရောက်ပြီးသောအခါဗောဓိပင်ချေပလင်ပွေကနေပြီးဘာရည်ရင်တပတ်လည်းမှာပေါ့လေ49ရက်သတင်းသုံးပြီးတော့မာရဏသီဘက်ကိုတပတ်တဲ့ခကြီးရှည်ထွက်တော်မူတဲ့ဘာအလို့ငါလေလို့မေးရင်သစ္စာတရားတွေပြဖို့ဘာအလို့ငါပါလဲမာရဏသီဘက်ကိုခကြီးထွက်တယ်အဲ့ဒီလိုခကြီးထွက်တဲ့အခါဗာရဏသီနဲ့ဗုဒ္ဓဂါယာဗုဒ္ဓဂါယာနဲ့ဗာရဏသီရဲ့ကြားမှာဂါယာမျိုးဦးကတောအုပ်ကြီးဂါယာမျိုးဦးကတောအုပ်ကြီးအဲ့ဒီတောအုပ်ကြီးကိုခရာသီသလို့ခေါ်ပါတယ်
ခရာမျိုးဦးကတောအုပ်ကြီးကိုခရာသီတာအဲ့ဒီတောအုပ်ကြီးတွေမှာအဝတ်လုံးလုံးမဝတ်တဲ့ဒိဋ္ဌိတက္ကရုံကြီးဥပကနဲ့မြတ်ဗုဒ္ဓတို့ဆုံးကြတယ်ဘောကြီးတို့မြတ်ဗုဒ္ဓကကျက်ပရိရှိရှိသင်္ကန်းကိုသတ်ပေစာဝတ်ယုံလို့လုံးလုံးအဝတ်မရှိဘူးဘုန်းကြီးတို့ဟိရိဩတ္တပတရားထိမ့်သိမ့်တဲ့လောကကြီးကကြည့်လိုက်ရင်အဝတ်မရှိတဲ့လူတွေဟာနေတိရိကပုဂ္ဂိုလ်တွေလို့ထိုခေတ်ကဒီလိုဆိုကြတယ်နေတိရိကကျက်တည်းမရှိတဲ့ပုဂ္ဂိုလ်တွေပေါ့ဒီလိုဆိုကြဒါပေမဲ့သူတို့ကသူတို့အယူနဲ့သူတို့ဘာပြောလဲအဝတ်မဝတ်တာမှကျက်တည်းရှိတယ်အဝခလိတစ်ထည်ကိုတန်ရောစဉ်တွဲနေတဲ့ပုဂ္ဂိုလ်ဟာဗေကိလိသားတွေကိုဘယ်လိုအောင်မလဲပေါ့လေသူတို့လေသူတို့အကြောင်းနဲ့သူတို့လာတာအဲဒါကြောင့်အဝအထည်ကိုတွဲတာမနေနဲ့တော့အကုန်စွန့်ဆိုပြီးတော့တန်စွန့်မယားစွန့်ဇနီးစွန့်ဒီစွန့်နန်းစွန့်အိုးစွန့်အိမ်စွန့်ဒါလောက်စွန့်ရုံနဲ့အာမယတန်ရောစဉ်အကျွမ်းမဲ့ဖြတ်တယ်ဆိုပြီးတော့အဝပါအကုန်စွန့်ရတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓမပွင့်ပေါ်မီဗုဒ္ဓနဲ့ခေတ္တအများကြီးရှိပါတယ်သူတို့ကပြောတယ်သူတို့ကိုသူတို့အောင်မြင်သူတွေတဲ့အောင်မြင်သူတွေတဲ့ဘာအောင်တာလဲဆိုတော့ကိလေသာကိုအောင်တာအဝတ်ကလေးမှာစွဲနေတဲ့အစွဲဆိုတဲ့တန်ရောစဉ်ကိလေသာကိုတောင်းအောင်ပြီးတဲ့အတွက်ကြောင့်မဟုတ်လို့သူတို့ကအောင်မြင်သူတွေလို့ပြောပါတယ်အောင်မြင်သူဆိုတဲ့ဇာတ်ဟာဇိနာပါပဲအဲ့ဒီဇိနာကိုအိန္ဒိယကအပန်ထက်တော့ဂျိနာလို့အပန်ထက်ပါတယ်ဂျိနာကနေပြီးတော့နောက်တော့ဂျင်းဖြစ်လာတာပါပဲဂျင်းဆိုတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီဂျိနာအမိခံတဲ့ပုဂ္ဂိုလ်ကြီးဟောတဲ့တရားတွေဟာဂျိနီဇင်ဖြစ်လာတာပါပဲအဲ့ဒီဂျိန်းဆရာကြီးရဲ့ဂိုင်းထဲမှာဝင်နေတဲ့ဥပကဆရာကြီးနဲ့မြတ်ဗုဒ္ဓတို့လမ်းမှာဆုံရတယ်ဆုံတော့ဥပကကမြတ်ဗုဒ္ဓကိုတွေ့လျင်တွေ့ချင်းလမ်းမတက်ရင်ဆိုင်တွေ့လိုက်တော့မေးလိုက်တဲ့မေးခွန်းတွေညစွာတဲ့ကလူရင်းကလေးပြောပါဝိပဿနာနိခောတိအဟုသောဣန္ဒရိယာနိပရိသုတ်တော်ဆာယိဝန္တော်ပရိယောဒာတော်ကံတိတုံးအဟုသောဩဒိဋ္ဌပပ္ပစီတော်ကောဝတေသတ္ထာဒီလိုမှမရွတ်ပြရင်လဲကိုတော်လက်တန်းလေးလျှောက်ပြောတယ်လို့ထင်မှဆိုရပါတယ်ဒါကြောင့်ဘုန်းကြီးတို့နည်းနည်းပါးပါးရွတ်ခွင့်ပေးပါ။ဟောရှင်အရှိမျက်နှာကြည့်ရတာဣန္ဒရေကကြည်လိုက်တာမျက်နှာကကြည်နေတယ်။အရေးစင်းကလည်းရွှေလိုဝင်းပြီးတော့နေတယ်။ဘုရုကိုဆရာတင်ပြီးတော့ယဟန်ပြုခဲ့ပါသလဲအသင့်ဆရာဘသူများပါလဲ။မေကွန်ထပ်ပြောဖို့မလိုပါဘူး။ဒီတော့ဘုန်းကြီးတို့မြတ်ဗုဒ္ဓကမတိတဝေဇိနာဟောတိယေပတ္တအတဝခယံဇိတဝေပပကဓမ္မတတ္တမဟာမုပကဇိနောသမိဒါဖြစ်တဲ့ဗုဒ္ဓရဲ့ဇကားစစ်စစ်ကိုဘုန်းကြီးတို့နှုတ်ထက်ထိပ်ပြီးတော့ဆိုလိုက်ရတဲ့အတွက်ကြောင့်ပါဠိနားလည်တဲ့ပုဂ္ဂိုလ်များနေတဲ့ကဘုန်းကြီးတို့ပါပေါ့လေသိပြီးတော့ဓမ္မရတအရသာသိပြီးတော့ရှိပါတယ်။ပါဠိမလိုက်စမ်းပြီးတဲ့ပုဂ္ဂိုလ်များအတွက်တော့အရသာပေါ်မှာမဟုတ်ပါဘူး။ဒါကြောင့်နည်းနည်းလေးအရသာဖော်ကြည့်ရအောင်။မာတိသာဝေဇိနာဟွန်တိယေပတ္တာအတဝခယံ။သိတံဝေပပကဓမ္မာတတမဟာမုပကဇိနောသမိ။ဒီပိုက်ကလေးဘုန်းကြီးတို့ပရိသတ်ရေးထားရင်ကောင်းပဲ။ဘုန်းကြီးကတမလင်ကိုယ်ပလင်မော်တင်ထားတော့ဆင်းပြီးရေးဖို့ရနည်းနည်းခက်ပါ။ဒီတော့ဘုန်းကြီးတို့ဆရာကရေးပေးရင်ကောင်းပဲ။သိတာဝေပါပကဓမ္မဆရာအဲ့ဒါလေးရေးပါ။သိတာဝေပါပကဓမ္မဝေတကယ့်ကိုပဲဘုန်းကြီးကဒီလိုဘာသာပြန်ပါလား။ပါပကဓမ္မယုံမာတဲ့တရားတွေကိုဇိတာအောင်ပြီးပြီတဲ့ငါသည်တကယ်ကိုပဲယုံမာတဲ့တရားတွေကိုအောင်ပြီးပါပြီဇိတာဝေပါပကဓမ္မ
ဒီဘိုက်ကိုဘာသာပြန်လာငါသည်ရုံမာသောတရားတော်ကိုအောင်ပြီးပြီတသမာဟမုပကဇီနောသမိဟဲ့ဥပကဒါကြောင့်ငါသည်ဇီနမီဤတဲ့ဟဲ့ဥပကဒါကြောင့်ငါသည်ဇီနမီဤရှိကအကြောင်းပြစကားဇိတာဝေပပကဓမ္မယုံမာသောတရားတို့ကိုအောင်ပြီးသည်ဒါကြောင့်ငါသည်ဇီနမီဤဒါလိုရင်ဘာသာပြန်ချက်ပဲအဲဒါကြောင့်အနန္တဇီနောဟမသမီဥပကဟေဥပကဟံငါသည်အနန္တဇီနောအနန္တဇီနမီသည်အသမိဖြစ်တယ်ဒီလိုပြောလိုက်တယ်ယုံမာတဲ့တရားတွေကိုအောင်ပြီးပြီဆိုတာယုံမာတဲ့တရားတစိတစိသလေးအောင်ပြီးတော့မအောင်သေးတာဒီကြံသေးသလားလို့မေးခဲ့အနန္တဇီနောဆိုတဲ့ပုဂ္ဂိုလ်ပြောနေတယ်အတိုင်းမသိအကျဉ်းမရှိအကုန်လုံးအောင်ပြီရုံမာတဲ့တရားတွေအကျဉ်းမရှိအကုန်လုံးအောင်မြင်ပြီးတဲ့အတွေ့အကြောင်းဘုန်းကြီးတို့မြတ်ဗုဒ္ဓသည်အနန္တဇီနမိပါသည်ရုံမာသောတရားတွေအကုန်လုံးအကျဉ်းမရှိအောင်ပြီးသောကြောင့်အနန္တဇီနမိပါသည်ဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းကြပါနမဝိသေသဝါဒီနောအနန္တဇီနသဝိသေသဝါဒီနောအယယအကြောင်းအကျိုးဤနှစ်မျိုးကိုခွဲခြားဝေဖန်လိရှိပေသောအကြောင်းအကျိုးအကောင်းအဆိုးမှန်မှန်များကိုခွဲခြားဝေဖန်လိရှိပေသောဝိပေသာဝါရီနောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိပေသောအနန္တဇီနသယုံမာတဲ့တရားတွေအကုန်လုံးကိုအကျဉ်းမရှိအောင်မြင်တော်မူပြီးသောမြတ်ဗုဒ္ဓအားနမောကာယဝစီမနောချီလရဲ့ဧဇလိညောလယောလက်ဆောင်မိုးရွှေရှိခိုးရခြင်းသည်အတုဘဝတုကောင်းစွာမသက်ဖြစ်ပါစေတော့သတည်ဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းချက်ပြောပြီးတော့ဘုန်းကြီးတို့ဟောပြောချက်ကိုစားကြရအောင်ဘုန်းကြီးတို့ယခုလိုဟောပြောခွင့်ရအောင်တရောက်နာကြတဲ့ပုဂ္ဂိုလ်တွေနာကြားခွင့်ရအောင်ဘဝကနေပြီးတော့စီမံဆောင်ရွက်ပေးကြပေးသောတက္ကသိုလ်များဗုဒ္ဓဘာသာအသင်းကြီးရဲ့အမှုဆောင်လူကြီးများအသင်းသူအသင်းသားများအားစားရလာကြတဲ့ပရိသတ်များရဲ့ကိုစားပေါ့လေဘုန်းကြီးတို့ကလိုက်လဲလဲလဲကျေးဇူးတင်ကြောင်းကျေးဇူးတင်စကားကိုဘုန်းကြီးတို့ရှင်းဥစွာပြောကြပါတယ်ဘုန်းကြီးတို့တက္ကသိုလ်များဗုဒ္ဓဘာသာအသင်းကြီးဆိုပြီးတော့ထဲထဲဝါဝခန့်ခန့်ညာညာနှစ်ပေါင်းများစွာကဖွဲ့စည်းထားတဲ့အသင်းကြီးကဗုဒ္ဓဘာသာတရားတော်ပြန့်ပွားရေးတနည်းဆိုရင်သစ္စာတရားများပြန့်ပွားရေးတနည်းဆိုရင်ဘိဓမ္မာတရားများပြန့်ပွားရေးနောက်တစ်မျိုးရိုးရိုးပြောရရင်တော့အမှန်တရားပြန်ပွားရေးတို့ယခုလိုအမြဲမပြဆောင်ရွက်နေကြတဲ့အတွက်ကြောင့်ဘုန်းကြီးတို့အလွန်ပဲဝတ်သားပါတယ်ဓာတ်တဲ့ဓာတ်တို့ပြီးတော့လည်းပဲအမြဲမပြဆောင်ရွက်ကြပါလို့တိုက်တွန်းပါတယ်ဆောင်ရွက်နိုင်ကြပါစေလို့လည်းဘုန်းကြီးတို့ပတ္ထနာပြုပါတယ်ဗုဒ္ဓရဲ့တရားတော်ဒီသစ္စာတရားဆိုတာကိုတော့ဘုန်းကြီးတို့ပရိသတ်စွန့်မြဲစွာမှတ်သားထားရမှာအမဒီရဲ့အပြင်မဲ့နိုင်ငံခန့်များများကတက္ကသိုလ်အသီးသီးမှဗုဒ္ဓဘာသာဟုတ်သည်ပဲဖြစ်စေမဟုတ်သည်ပဲဖြစ်စေဆရာဆရာမတွေရောကျောင်းသူကျောင်းသားတွေရောဗုဒ္ဓဘာသာအသင်းအဘိဓမ္မာလေ့လာရေးအသင်းဆိုပြီးတော့အသင်းတွေဖွဲ့စည်းထားတာကဘာအရာရာကတက္ကသိုလ်ခန့်များများမှရှိနေပါလားအဲ့ဒီထက်ဗုဒ္ဓဘာသာမဟုတ်တဲ့ အမျိုးသားအမျိုးသမီးတွေကလည်းအမေတိတ်တိတ်ကြွကြပါဝင်နေကြတာဟာဘုန်းကြီးတို့ဗမာပြည်ထစ်အံ့ဩစရာကောင်းတယ်ဘုရားဘာသာအသင်းဆိုပြီးတော့ဘုရားဘာသာမှသာလင်ပါဝင်ခွင့်ရှိတာမဟုတ်ဘူးဘုရားဘာသာမဟုတ်လည်းပါဝင်ခွင့်ရှိတယ်အဲ့တော့လန်ဒန်တက္ကသိုလ်များဆိုလို့ရှိရင်ဘုရားဘာသာအသင်းဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါအဆူယူနီဘာစီတီဆိုလဲဒီတိုင်းပဲဗုဒ္ဓဘာသာအသင်းဆိုဖွဲ့ထားတယ်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပါကြတယ်မန်ချက်စတာယူနီဘာစီတီဆိုလို့ရှိရင်ဒီတိုင်းပဲအဲ့ဒီမှာတော့အဘိဓမ္မာအသင်းဆိုပြီးတော့ဖွဲ့ထားထိုအဘိဓမ္မာအသင်းမှာကျောင်းသူကျောင်းသားတွေကသိတဲ့ကြွလို့နှိမ့်တော်ဖလဲဘွဲတွေဆက်မီနာတွေသူတို့မကြမကြလုပ်ကြတယ်အဲ့ဒီဆက်မီနာတွေမှာဖတ်တဲ့စာရန်တွေကျောင်းသူကျောင်းသားတွေပြုစုတဲ့စာရန်တွေဆရာဆရာမတွေပြုစုတဲ့စာရန်တွေကိုအကုန်လုံးပေါင်းစုပြီးတော့မန်ချက်စတာယူနီဘာစီတီကအဲ့ဒါအဘိဓမ္မာစာအုပ်တွေတောင်မှထုတ်ထားပြီးထွက်လဲထွက်နေပါပြီအဲ့ဒီစာအုပ်တွေဘုန်းကြီးတို့ဟိုအင်္ဂလန်မှာပတ်ပြီးတော့နေခဲ့စဉ်ကတည်းကဘုန်းကြီးတို့ရခဲ့ဘူးတဲ့အခုလည်းအဲ့ဒီစာအုပ်တွေဘုန်းကြီးတို့လက်ထဲမှာရှိတယ်အဲ့တော့ဘုန်းကြီးတို့ကသိအံ့ဩတယ်ပေါ့လေ။ဘာအံ့ဩတာလဲလို့ဆိုတော့ဩဗုဒ္ဓရဲ့ဘိဓမ္မာတရားကိုသူတို့များဒီလောက်တောင်လိုလားတောင့်တနေကြတယ်။အဲ့ဒီလိုလားတောင့်တတဲ့အထက်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့စိတ်ဝင်စားနေကြတယ်ဆိုတာကိုဒါကိုဘုန်းကြီးတို့အံ့ဩ။အဲ့တော့သူတို့များဒီလိုလုံးနေတယ်ဆိုတာကိုသိကြသိရတဲ့အချိန်ကစပြီးတော့ဒုတိုင်းဒီတို့အမျိုးသားအမျိုးသမီးညီကောင်မောင်နှမတွေနဲ့ဒီလိုဖြည့်ရင်ကောင်းမှာပဲလို့ဘုန်းကြီးတို့စိတ်ဆန္ဒညာညာကြီးတိုးစင်တဲ့ကဖြစ်ခဲ့ပါဒီကနေ့ဘုန်းကြီးတို့ဒီအခွင့်အရေးကိုရငယ်တဲ့အတွဲကြောင့်ဘုန်းကြီးတို့သိပြီးတော့ဝမ်းသာတယ်တနည်းတော့ဘုန်းကြီးတို့ဆန္ဒပြည့်သွားတယ်လို့တော့မဆိုသေးဘူးနော်တော်တော်ကြာဒါနဲ့ရက်နေမှာဆိုရတယ်ဟုတ်လားဘုန်းကြီးတို့ဆန္ဒပြည့်ဝဖို့ရဒီကနေ့စတင်ချေလှမ်းခြင်းမှာပဲဘုန်းကြီးတို့ပရိသတ်ပေါင်းတော်ကောင်းတို့အဲ့တော့ဒီကနေ့တော့ဘုန်းကြီးတို့ကောင်းစဉ်ပဲနဲ့ပေးထားကိုယ်ကိုယ်ချင်းနဲ့ဘာသာတရားဒီလိုပေးထားပါကိုယ်ကိုယ်ချင်းနဲ့ဘာသာတရားဆိုတာကိုဘုန်းကြီးတို့ပေးထားတော့ဘုန်းကြီးတို့ပရိသတ်ပေါင်းတော်ကောင်းတို့ကိုဘုန်းကြီးတို့ဖြန့်ချီခဲ့ဘူးတဲ့စောက်တော့ရှိပါဗုဒ္ဓဘာသာသည် religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ဆိုပြီးတော့ဘုန်းကြီးတို့အိန္ဒိယပြည်နယ်ဒေလီမြို့တုန်းက All India Radio ကနေအပန်လွှင့်ပြီးတော့ဟောခဲ့တဲ့စာရန်ကလေးကိုဘုန်းကြီးတို့ပရိသတ်အားဖြန့်ချီပေးထားဖူးပါတယ် religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ကြောင်းဘုန်းကြီးတို့ဘာကြောင့်ပြောသလဲလို့ဆိုတော့အများကြီးဘုန်းကြီးတို့မပြောပါရစေနဲ့တစ်လုံးနှလုံးပဲဘုန်းကြီးတို့နည်းနည်းပါးပါးပြောပါရစေreligion ဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ encyclopedia တွေ dictionary တွေတော်တော်များများဘုန်းကြီးရှိသလောက်ပေါ့လေလျှောက်ပြီးတော့ဖွင့်ကြည့်တယ်ပြီးတော့ Oxford dictionary တအုပ်ကဆိုတာပဲဘုန်းကြီးတို့ပြောပါမယ် religion ဆိုတဲ့ဥစ္စာဟာ belief in worship of a god ဒီတွေကဗုဒ္ဓဘာသာနဲ့ဝေးသွားပြီဆိုတာပရိသတ်သဘောပေါက်ပြီBelief in worship of a god. ဒီတော့ supernatural ruling power. God သို့မဟုတ် supernatural ruling power ကိုကိုယ်ကိုယ်ယုံကြည်တဲ့သဘောကို religion လို့ခေါ်တာ. God သို့မဟုတ် supernatural ruling power.သာဝဟတရားတည်တဲ့လွန်ကဲနေတဲ့တကူအဲ့ဒီတကူကပါလဲဒီလောကကြီးကိုလွှမ်းမိုးပြီးတော့အုပ်ချုပ်တယ် supernatural ruling power သာဝဟတရားတည်တဲ့လွန်ကဲနေတဲ့ကဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကူအဲ့ဒီတကူကိုယုံကြည်ကိုးကွယ်တာကိုပါခေါ် religion လို့ခေါ်တယ်ဘုန်းကြီးတို့ရဲ့ဗုဒ္ဓတရားတော်အရာကိုကိုချင်းကအဲ့ဒါမျိုးကိုမဟုတ်ဘုရားဘာသာကို religion လို့ဩဟာရသုံးစရာမရှိရင်တော့ religion လို့သုံးရင်တော့သုံးနိုင်ခွင့်ရှိပါတယ်ဘုရားတရားတော်ဒီအဲ့ဒီ religion နဲ့မှာတော့ဘယ်လိုမှမပါ ကိုဘုန်းကြီးတို့ပြောပြထားတယ်ဒီပြင်ကျန်းနေအများကြီးပြောရင်ဒီတလုံးနဲ့ဘုန်းကြီးတို့သိအချိန်ကုန်သွားမှာစိုးလို့ယူနီဘာစီတီကမြေကောင်းသားတွေမြေကောင်းသမီးတွေဆရာဆရာမတွေဆိုတော့ဒီလိုစားပေးမှာဘုန်းကြီးတို့ထက်ပိုပြီးတော့အလန်းကျေပါတယ်အမြင်ကျေပါတယ်ဒါကြောင့်ဘုန်းကြီးဒီတလုံးပဲပြောပြရစေ Religion ဆိုတာဟာ belief in worship of a god or supernatural ruling power အဲ့ဒါဟာ religion ဘုန်းကြီးတို့ဗုဒ္ဓဘာသာကဒီမျိုးစားကိုမဟုတ်ကိုယ်ကိုယုံကြည်ကိုးကွယ်ခြင်းသို့မဟုတ်ကမ္ဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကူတမျိုးမျိုးကိုယုံကြည်ကိုးကွယ်ခြင်းအဲ့ဒါမျိုးကို religion လို့ခေါ်ပါတယ်အဲ့ဒီ dictionary မှာပဲ a system of a faith or worship based on such a belief ကိုယ်နဲ့ကိုယ်နဲ့က supernatural power ကိုယုံကြည်ပြီးတော့ကိုယ်ပိုင်နေတဲ့စနစ်တမျိုးပါပဲတဲ့သူကဒီလိုပြောထားတယ်အဲဒါကြောင့်ဘုန်းကြီးတို့ဘုရားဘာသာတရားတော်ဒီဒီထဲမှာမပါတဲ့အကြောင်းတော့ဘုန်းကြီးတို့ပရိသတ်ဒီလောက်ဆိုသဘောပေါက်ပြီးရှင်းပို့ပြီးတော့ရှင်းသွားမယ်အဲဒါဘုန်းကြီးတို့ညဗုဒ္ဓကိုယ်တိုင်မိန်တော်မူတဲ့ဒီစာပိုက်တွေကိုဘုန်းကြီးတို့ဆရာကရေးပေးရင်တော့အလုံးပြည့်စုံရမယ်ထင်တယ်။ဘုန်းကြီးပြောတာနဲ့ပဲရတော့ရလောက်ပါတယ်။ဆရာတို့ဘီလစ်ရီလီဂျန်ဆိုတဲ့ဘုရားယေရှုအဘဒါလေးဒီနေ့ဘုန်းကြီးတို့မြတ်ဗုဒ္ဓမင်းတော်မူသည့်ပါဠိတော်ကောင်းများစွာတဲ့ကအကုတ်ကားရင်များစွာပြုစေရာရှိပါတယ်ဘုန်းကြီးပါဠိတစ်ပိုက်အကိုအကာရုပ်ပြရစေ။ဘဟံဝေသရဏံယံတိပပတ္တဏိဝနာနိသာ။အာရမရုခစေတယာနိမနုဘဗယတိသိတာ။ခုနအပံမျိုးတော့မဟုတ်ပြန်တော့ဘူးနော်။ဘဟံဝေသရဏံယံတိပပတ္တဏိဝနာနိသာ။အာရမရုခစေတယာနိမနုဘဗယတိသိတာဘေးအမျိုးမျိုးတို့ဖြင့်၆လန့်ခံကြရကုန်သောတတ္တဝါများစွာတို့သည်အမျိုးမျိုးကိုးကွယ်ရာရှာကြတယ်ဘေးအန္တရအမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့တတ္တဝါတို့သည်ကိုယ်ကိုရအမျိုးမျိုးရှာကြတယ်ဘာတွေကိုယ်ကိုရတယ်လဲပါပတ္တနိစတချို့တောင်ကြီးတွေကိုယ်ကိုရတယ်ဝဏ္ဏနိစတချို့တောကိုယ်ကိုရတယ်အာရမတချို့ဥယျာဉ်ကြီးတွေကိုယ်ကိုရတယ်ရုခာတဲ့တချို့သစ်ပင်ကြီးတွေကိုယ်ကိုရတယ်တချို့ကြတော့စေတယာနိသစေရီကြီးတွေကိုကိုရဲဒီဒုက္ခအမျိုးမျိုးဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့လူသားတို့သည်ကိုကိုရဲအမျိုးမျိုးရှာကြသည်ကိုကိုရဲတွေကဘာတွေလဲတောတောင်းရေနေနေလနက္ခတာယသစ်ပင်ဥယျင်စေတီတဲ့အဲ့ဓာတွေကိုးကွယ်ကြတယ်ဒီထင်မဲ့ဘုန်းကြီးတို့ပြိဿထူးဆန်းသွားမလားစေတီဆိုတဲ့ဇာကတလုံးဘုန်းကြီးထက်ပြောလိုက်တယ်ဒီတော့ဒီဗုဒ္ဓရဲ့မိန်ကောင်းတော်ပါဠိတော်ဘိုက်ကိုမရှင်းလင်းသေးနှိစေတီဆိုတဲ့ဇလုံးထက်သုံးထားတာကိုဘုန်းကြီးတို့နည်းနည်းရှင်းလင်းတင်ပြပါရစေအိန္ဒိယပြည်ဝေသာလီမြို့ရဲ့ပတ်ဝန်းကျင်မှာမာရန္ဒတစေတီဂေါတမကစေတီဗဟုပုဒ္ဒစေတီသာပါလစေတီဥဒေနစေတီပတ္တံဘစေတီသောလူเจ้าသားတွေစေတီစေတီလို့ဘယ်နှခွန်းပြောလိုက်နောက်တစ်ခေါက်ပြန်အောင်မယ်မဟာရန္တတစေတီသဗ္ဗလစေတီ ဂေါတမကစေတိမတ္တံဗစေတိဘဟုဗုဒ္ဓစေတိဥဒေနစေတိဘယ်နှမျိုးပြောလိုက်လဲအဲဟုတ်လားဝေဒလီမှာဝေဒလီဆိုတာရခိုင်ပြည်ကဝေဒလီပြောတာမဟုတ်ပါဘူးအိန္ဒိယကဝေဒလီမြို့ကိုပြောပါတယ်စီတီစီတီဆိုပြီးတော့ရှိနေပါပြီအော်ဇာမကောင်းဘူးလားစီတီဆိုတာမြတ်ဗုဒ္ဓပေါ်မှသာလျှင်ပေါ်ရတာမျိုးဖြစ်ပါတယ်ဘိသအများကြီးသိထားတယ်ဓာတုစီတီဓမ္မဇီရီပရိဘောဂဇီရီဥဒေသကဇီရီဒါကိုအများကြီးသိတယ်ဘုန်းကြီးတို့တန်ထပ်ပြီးတော့သိမရှင်းပါဘူးဘုရားရဲ့ရုပ်ပိုင်းကဖြစ်တဲ့ဓာတ်တော်အသွေးသားသံမေမွေးညင်တာဓာတုဇီရီဉာဏ်တော်ကဖြစ်တဲ့ဓမ္မခန္ဓာပိဋကသုံးပုံဓာတုဇီရီဘုရားသုံးဆောင်တဲ့ဗောဓိပင်ဇေရဝံကျောင်းစသည်တပိပင်ငန်းဓာရီပရိဘောဂဇီရီဗုဒ္ဓကိုပုံသူပြုပြီးတော့ဗုဒ္ဓကိုရည်ညွှန်းပြီးတော့ထုထားတဲ့ပုံသူတွေကဩဒိသကစေတီအဲ့ဒီစေတီတွေဟာဗုဒ္ဓပေါ်မှပေါ်တယ်ဗုဒ္ဓမပေါ်ခင်စေတီမရှိနိုင်သိကြရလားဖယံမပရိနိဗ္ဗာန်မဆံသေးဘဲနဲ့ဓာတုစေတီမရှိဘူးဗုဒ္ဓတရားတစ်လုံးမှမဟောသေးဘဲနဲ့ဓမ္မစေတီမရှိနိုင်ဗုဒ္ဓရဲ့ဘောဓိပင်မပေါက်သေးသမျှကာလပတ်လုံးပရိဘောဂဇီရီမပေါ်နိုင်ယုတ်ထုစင်တုတွေမထုသေးသမျှကာလပတ်လုံးယုတ်ထုစင်တုမပေါ်သေးသမျှကာလပတ်လုံးပရိဘောဂဩဒိသကဇီရီမရှိနိုင်ဟုတ်တယ်နော်စင်တုပေါ်တဲ့သမိုင်းတွေပါတွေစစ်ဆေးရင်သိကြသွားမယ်ဒီလောက်မှတ်ထားဒီတော့ခုဝေသန္လီမှာဗုဒ္ဓမပွင့်ရင်ကတည်းကဇေဒီဗေနစုချားလိုက်ဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီဩဒိသကဇေဒီကဗုဒ္ဓပွင့်မှပေါ်ရတဲ့ဇေဒီတွေဖြစ်တဲ့သို့တော့ဗုဒ္ဓမပွင့်ရင်ကတည်းကသာရန္တတဇေဒီတဲ့သာပါလဇေဒီတဲ့ဂေါတမကဇေဒီတဲ့ဘုဗုဒ္ဓဇေဒီသတ္တံဗဇေဒီဥဒေနဇေဒီလို့ဇေဒီတွေရှိနေခဲ့ပြီအဲ့ဒါဘာတွေလဲဆိုတော့ဝေသလီပြည်ကြီးတပြည်လုံးရဲ့ပတ်ဝန်းကျင်မှာလေပါရန္ဒဒစီတီဆိုတာဟာပါရန္ဒဒနတ်ဘလူးကြီးရဲ့နတ်ကွန်းကြီးဖြစ်တယ်ဥဒေနစီတီဆိုတာဥဒေနနတ်ဘလူးကြီးရဲ့နတ်ကွန်းဖြစ်တယ်ဂေါတမကစီတီတဲ့ဂေါတမကနတ်ဘလူကြီးရဲ့နတ်ကွန်ကြီးဖြစ်တယ်။သာပါဠစီတီသာပါဠနတ်ဘလူရဲ့နတ်ကွန်ဖြစ်တယ်။ပတ္တံဖစီတီမအဲ့ဒါနည်းနည်းလေးထူးတယ်။ဥယျာဉ်ကြီးတရက်ပင်ခုနှစ်ပင်ထူးထူးခြားခြားစီတန်းပြီးတော့ပေါက်။တရက်ပင်ခုနှစ်ပင်စီတန်းပြီးတော့ပေါက်နေတဲ့ဥယျာဉ်မှာနာမင်းကြီးများအုတ်ချုပ်နေတယ်ဆိုပြီးတော့ဒီသရေပင်ကြီးတွေအကိုင်းမချိုးနဲ့အရွက်မခူးနဲ့အသည့်မစားနဲ့နတ်ပန်းလေးမကြောက်လွန်းလို့ဆိုပြီးတော့သရေပင်ခုနှစ်ပင်ရှစ်ခိုးရာကစအဲ့ဒါသတ္တံဘစီတီလို့ဖြစ်သွားတယ်သရေခုနှစ်ပင်နတ်ကုန်းပဲဘဟုဗုဒ္ဓစီတီဒါလည်းနည်းနည်းစိတ်ဝင်စားဖို့ကောင်းတယ်နတ်သမီးနဲ့နတ်သားဇနီးခင်မောနှစ်ယောက်နေကြတယ်နေနေအရပြောပြောရရင်နတ်လင်မယားနှစ်ယောက်နေကြတယ်သာသမီးတွေအများကြီးပဲတဲ့နတ်လေသားတွေသမီးတွေမွေးသေးတာပဲသာသမီးအလွန်များတဲ့အဲ့ဒီနတ်ဇနီးခင်မွန်နေတဲ့ဥယျာဉ်ကြီးကိုဘဟုဗုဒ္ဓဇေဒီဆိုပြီးတော့ဝေသန္လီကကိုးကွယ်ကြပါတယ်ဘယ်လိုပုဂ္ဂိုလ်တွေကိုးကွယ်မယ်ဆိုတာစဉ်းစားကြည့်ရင်သိလောက်တယ်နာသမီးသိမ့်များတဲ့နတ်သမီးနတ်သားကိုကိုးကွယ်တယ်ဆိုတော့အဲ့ဒါတခုခုဖြစ်ရမယ်ပေါ့လေသူ့အကြောင်းလေးတွေနဲ့သူဒီလိုကိုးကွယ်လာကြတာပြီးတော့ခုဘုန်းကြီးပြောလို့တဲ့ဒိဗေနားလည်ပြီးဝေသန္လီတစ်ပတ်လေကစီတီစီတီဆိုတာဒီအကုန်လုံးဘုန်းကြီးတို့ပရိသတ်ဘာတွေပါလဲဘာတွေပါလဲနတ်ကုန်းနေကြီးပဲနတ်ကုန်းတွေကိုအိန္ဒိယမှာဗုဒ္ဓမပွင့်ခင်ကဘယ်နဲ့ခေါ်လဲစီတီ စိတ္တဗံအမစိတ္တဗံပူဇိတဗံဧထာတိစေတိယံရှိခိုးအပ်သောအရာဌာနအယုအပိပြုအပ်သောအရာဌာနပူဇော်တတ်သောအဲပူဇော်အပ်သောအရာဌာနရှိခိုးအပ်အယုတိပြုအပ်ပူဇော်အပ်တဲ့အရာဌာနတွေအကုန်လုံးကိုပါခေါ်စေတီအဲ့ဒါအိန္ဒိယမှာရှိကခေါ်တဲ့ခေါ်ယူခေါ်စဉ်ဖြစ်ပါရှိခိုးရတဲ့နေရာအကုန်လုံးအိန္ဒိယကဇီရီလို့ခေါ်ပလိုက်တာအယုဒိပြုရမယ့်နေရာတွေအကုန်လုံးကိုဇီရီခေါ်ပလိုက်ကြရှိခိုးတဲ့ရှိခိုးတဲ့ပူဇော်တဲ့ပူဇော်တိုက်တဲ့မထိုက်တဲ့မတွေ့ဘူးသူတို့ရှိခိုးရင်အဲ့ဒါအကုန်လုံးသူတို့ကတော့ဇီရီပဲခေါ်တော့တာပါပဲအဲ့ဒါနဲ့မြတ်ဗုဒ္ဓပွင့်တော်မူတဲ့အချိန်ရောက်တော့အဲ့ဒီဇီရီလို့ခေါ်တဲ့နတ်ကွန်းကြီးတွေနဲ့ဘုန်းကြီးတို့မြတ်ဗုဒ္ဓရဲ့ဇီရီ၄ပါးနဲ့ခွဲထပ်ပြီးတော့မြတ်စွာဘုရားကဇီရီဆိုတာဒါတာဆိုတာကိုခွဲပြီးတော့နောက်တော့ပြန်ပြောပြရတယ်ဒီတော့ရင်ကိုဝေသလီပြည်သူပြည်သားတွေဟာနတ်စင်နေနတ်ကွန်းတွေအကုန်လုံးကိုဇီရီသမုတ်ပြီးတော့ရှစ်ခိုးနေကြကြောင်းဘုန်းကြီးတို့ပြိသဗုဒ္ဓမပွင့်ခင်တည်းကရှိနေခဲ့ပြီဆိုသည့်အကြောင်းကိုသိကြရပါပြီဒီနေ့ကဘာမှာအလွန်ထင်ရှားတဲ့ကိုကိုွယ်ရာဘာသာကြီးလေးခုတို့တွင်တိဟိန္ဒူဝါဒတီထောင်သူနှင့်တီထောင်သည့်တက္ကရိဖွေရှာလို့မရဘူးတီထောင်သူနှင့်တီထောင်သည့်တက္ကရိဖွေရှာလို့မရဘူးနှစ်ဗုဒ္ဓဝါဒခရစ်တော်ဤရှိ623နှစ်ဆော၍ပေါ်ပေါက်ခဲ့ပါတယ်အလုံးမှတ်လို့ရကြပြီထင်ပါတယ်သုံးခရိယံဝါဒဗုဒ္ဓဤနောက်ဗုဒ္ဓဝါဒနောက်ပေါ့လေ623နှစ်နောက်ကြပြီးတော့ပေါ်ပေါက်ခဲ့ပါတယ်သောတာနဲ့နောက်ကြတာလေအစ္စလာမ်ဝါဒဗုဒ္ဓဤနောက်ဘုန်းကြီးတွက်ပြီးသားတခါတည်းတန်းပြောလိုက်ပါမယ်1194နှစ်နောက်ကြ၍ပေါ်ပေါက်ပါတယ်ကဗ္ဗဘာသာကြီး၄ခုဟိန္ဒူဝါဒတီထောင်သူနဲ့တီထောင်သည့်သက်ကရရှာလို့မရပါဘူးဆောလွန်လို့ဖြစ်ပါတယ်တဏှိအရှင်ထိုဝါဒကိုတီထောင်တဲ့ဖောင်ဒါတီထောင်သူရင်လို့တည်တည်တန်တန်မရှိတဲ့အတွက်ကြောင့်ကိုသက်ကရမဖော်ထုတ်နိုင်ခြင်းဖြစ်ပါတယ်ဟိန္ဒူဝါဒရဲ့စတင်ပေါ်ပေါက်တဲ့သက်ကရဘာကြောင့်မပြောနိုင်ကလေးဆိုရင်အခြေကတော့တို့ဝါဒကိုတီထောင်တဲ့ပုဂ္ဂိုလ်ကိုမရှိတဲ့အတွေ့အကြုံတို့ဝါဒဟိန္ဒူဝါဒတီထောင်တဲ့သက်ကရကိုပြောမပြနိုင်ပါဘူးတီထောင်တဲ့ပုဂ္ဂိုလ်ရှိရင်တီထောင်သူရဲ့သက်ကရကိုစူးစမ်းရရှာရင်ရနိုင်စရာအကြောင်းရှိပါဘုဒ္ဓဝါဒကဟိန္ဒူဝါဒရဲ့နောက်ဘလောက်ကြတယ်ဆိုတာကိုပြောလို့မဖြစ်တော့ဘူး။ဘာကြောင့်လဲ?ဟိန္ဒူဝါဒရဲ့သက်ကရမရှိတဲ့အတွက်ကြောင့်ဗုဒ္ဓဝါဒသည်ဟိန္ဒူရဲ့နောက်မှာဘလောက်နောက်ကျတယ်ဆိုတာပြောလို့မဖြစ်တော့ဘူး။ခရစ်တော်ထက်ဘလောက်စိုးတယ်ဆိုတာတော့တိတိကျကျပြောလို့ရပါတယ်။623နှစ်စောပါတယ်။ BC 623ပိဋကထကိုလုံမင်းမှာဖွားပါတယ်623လုံမင်းမှာသိတ္တထမင်သာဖွားတော့ဖွားလျင်ဖွားခြင်းပဲဗုဒ္ဓဝါဒသည်ပေါ်ပေါက်ပြီလားလို့ဆိုရင်ဘုန်းကြီးတို့ပြိတ္တဒီလောက်တော့ဘုန်းကြီးတို့မပြောဘဲနဲ့သိပါတယ်မင်းသိတ္တဖွားတယ်နဲ့တပြိုင်နက်တည်းဗုဒ္ဓဝါဒပေါ်လာတာမဟုတ်သေးပါဘူး ဘွားတဲ့မဂ္ဂရေကိုသာဘုန်းကြီးတို့ကပြောထားတာဗုဒ္ဓရဲ့ဝါဒဘယ်တော့မှပေါ်မလဲဗုဒ္ဓအဖြစ်ဖို့ရောင်းမှပဲဗုဒ္ဓဝါဒကပေါ်ရမယ်ဒီတော့ဘဝရမူတီကစပြီးတော့ဗုဒ္ဓဖြစ်တော်မူသည့်အသည့်ဂျားထဲမှာနှစ်ပေါင်းဘလောက်ကြာသလဲဒါဆိုရင်တော့ဘုန်းကြီးတို့မြေကောင်းသားတွေမြေကောင်းသမီးတွေကျောင်းသူကျောင်းသားတွေလေရီစရောဘုရားကြီးရဲ့ခုနှစ်ဘုရားရှိခိုးကိုကြည်ကြည်ညံ့ညံ့လေးလာထားရင်ဒါသိနိုင်တယ်ဒီတော့ဘုန်းကြီးတို့ကရွတ်ပြအောင်မယ်ဆိုရင်အချိန်ဒီအများကြီးကုံသွားမှာစိုးရိမ်နေရပါတယ်ဘုန်းကြီးတို့မြတ်သိတ္တထဒီမင်းသားဒီဘုရားရှိတော်သက်တော်ဘယ်လောက်ပါလဲ35နှစ်အဲ့တော့ကြောင့် BC 623တဲမှာ35နှစ်ကိုနှုတ်လိုက်ရင်988ဖြစ်ပါတယ်ဗုဒ္ဓအဖြစ်ဘယ်နှစ်ရောက်တယ်လဲ BC 988မှာရောက်ပါတယ်ဗုဒ္ဓဝါဒအဲ့ဒီအချိန်စတင်ပေါ်ပေါက်ပြီလို့ဆိုနိုင်ပါလိမ့်အဲ့ဒီအကြောင်းအရာတို့ကိုဘုန်းကြီးတို့ရေးထုတ်ပြီးတော့ဖြန့်ချီထားတဲ့ဗုဒ္ဓလို့ဆိုတဲ့ကပ္ပတိရကုခရီးစဉ်မှတ်တမ်းစာအုပ်ငယ်ကလေးထဲမှာဘုရားတို့ပရိသတ်ဖတ်ရှုနိုင်ပါတယ်ဗုဒ္ဓရဲ့နောက်နှစ်ပေါင်း623နှစ်နောက်ကျပြီးမှဘသူပေါ်လာတယ်လဲ Jesus Christ ကိုဂျေရုဆလင်မှာဖွားပါတယ်ဒီတော့ဗုဒ္ဓနောက်ခရစ်တော်သည်နှစ်ပေါင်း623နှစ်နောက်ကျပါတယ်ဂျေဇုခရစ်ဘွားလျင်ဖွားခြင်းခရိယံဝါဒပေါ်လာတာမဟုတ်သေးဘူးဆိုတာလည်းဘုရားတို့ပရိသတ်သိကြမှာပါပဲခရိယံဝါဒဘယ်လောက်ကျမှပေါ်တယ်ဂျေဇုခရစ်တရားဆဟောတဲ့အချိန်မှာခရိယံဝါဒပေါ်မှာဖြစ်ရမှာပေါ့ဒီသာသခရိုက်တရားစတင်ဟောတဲ့အချိန်ကိုရှာဖွေကြည့်တဲ့အခါအသက်30ကျော်ကျော်မှာတရားဆောက်ဟောတယ်လို့ဘုန်းကြီးတို့အမှတ်တမ်းများမှာဒီလိုတွေ့ရပါဒါကြောင့်623ထဲမှာနှစ်30နှုတ်ကြည့်လိုက်ပြီးတော့ခရိယံဝါဒဘယ်အချိန်စပေါ်တယ်ဆိုတာဘုန်းကြီးတို့ပရိသတ်တွေ့လို့ရပြီကျောင်း23ထဲမှာနှစ်30နှုတ်ကြည့်လိုက်ရင်ဘယ်လောက်ဖြစ်မလဲ
အဲ့ဒါလို့ဘုန်းကြီးတို့တွက်ကြည့်လို့ရပါတယ်အစ္စံဝါဒကတော့မိုဟာမက်ကိုဖွာတာအစ်ဒီမနေ့ကဘုန်းကြီးတို့ပြောပြထားခဲ့တယ်မိုဟာမက်ကိုဖွာတာအစ်ဒီ981ခရစ်တော်ပွေပြီးတဲ့နောက်981ကြာမှဖွာတာဖြစ်ပါတယ်ဒီတော့ခရစ်တော်ရဲ့နောက်မှာ981နှစ်နောက်ကျပြီးတော့မှမိုဟာမက်ကဖွာလာတယ်ဗုဒ္ဓကခရစ်တော်ရဲ့ရှေ့မှာနှစ်ပေါင်းဘလောက်စောနေလဲ623နှစ်စောနေတယ်အဲ့ဒီခရစ်တော်ရဲ့ရှေ့623နဲ့ခရစ်တော်ရဲ့နောက်981အဲ့ဒီနှစ်ရပ်ကိုပေါင်းလိုက်ရင်1194ရပါတယ်မိုဟာမက်ဒီဗုဒ္ဓရဲ့နောက်မှာနှစ်1194နှစ်နောက်ကျပြီပေါ်တယ်လို့ဘုန်းကြီးတို့ဒီလိုပြောနိုင်ပါတယ်ကမ္ဘာဘာသာကြီး၄ခုမှာနောက်အကျဆုံးဘာသာသည်အစ္စလာမ်ဘာသာဖြစ်ကြောင်းအလယ်လောက်မှာပေါ်တဲ့ဘာသာကခရစ်ယာန်ဘာသာဖြစ်ကြောင်းအဲ့ဒီနှစ်ခုထက်ရှေ့ကျပြီးတော့ပေါ်တဲ့ဘာသာကဗုဒ္ဓဘာသာဖြစ်ကြောင်းတက္ကရိရှာမယတီထောင်သူကိုရှာမရအောင်စောပြီးတော့ပေါ်တဲ့ဘာသာကဟိန္ဒူဘာသာဖြစ်ကြောင်းဘ
ဘုရားပြိသာအားဒါစစ်စစ်၍တင်ပြခြင်းပါ။အိန္ဒိယကြည်ကြီးရဲ့သမိုင်းကိုဘုရားတို့မြေကောင်းသားမြေကောင်းသမီးခမည်းများလေ့လာကြည့်လိုက်ရင်အိန္ဒုမြစ်ဆိုတာကိုတွေ့ရမယ်။အိန္ဒုမြစ်ဝန်းကန်ဒီအိန္ဒိယယဉ်ကျေးမှုစတင်တယ်ဆိုတာတွေဘုရားတို့ပြိသာတွေ့ကြရမယ်။အိန္ဒုမြစ်ဝန်းကအာရိယန်လူမျိုးတွေအကြောင်းကိုသမိုင်းမှာရှားရင်တွေ့ကြမယ်။အာရိယန်ကနေအရိယာအာရိယန်ဆိုတဲ့ဥစ္စာဟာဘုန်းကြီးတို့ဗမာသံနဲ့ပိပိသကပါဠိကိုအတန်ထွက်ရင်အရိယာဆိုတဲ့ပုဂ္ဂိုလ်အာရိယန်ဖြစ်ပါတယ်။အဲ့ဒီအာရိယန်ကိုနောက်ကြတော့တပြေတပြေအတန်တွေပြောင်းလဲပြောင်းလဲဖလှယ်သွားတော့အာရိယန်ကနေပြီးတော့အေရှန်ဖြစ်သွားတဲ့လက္ခဏာရှိပါတယ်။ဒီတော့အေရှားတိုက်ကြီးတရက်လုံးကလူမျိုးတွေဟာအာရိယန်လူမျိုးတွေရဲ့အဆက်အနွယ်ဖြစ်နိုင်တယ်လို့ဘုန်းကြီးတို့ဒီလိုတွေးခေါ်ပါတယ်။အာရိယန်ကနေအရိယန်အရိယန်ကနေပြီးတော့တဖြည်းဖြည်းအပန်စလုံးပြောင်းလဲပြီးတော့အေရှန်ဒီကနေ့အေရှားတိုက်ကြီးတစ်ခုလုံးကလူမျိုးတွေဟာအာရိယန်ဆက်နွယ်တွေဖြစ်နိုင်တယ်။အရိယာဆိုတဲ့ဇလုံးတွေလူမျက်ဆိုတဲ့အဓိပ္ပာယ်ရတယ်။မျက်သောလူမျိုးတို့ရဲ့အဆက်အနွယ်ဟာအေရှားတိုက်သားတွေပဲလို့ဒီလိုဘုန်းကြီးတို့တွေးခေါ်ယူဆနိုင်ပါတယ်။ဘုန်းကြီးတို့ဒီတိုင်းပဲယူဆပါ။ဒီယူဆကိုမကြိုက်လို့ငင်းမယ်ဆိုရင်လည်းငင်းနိုင်ခွင့်ရှိပါတယ်။ပယ်မယ်ဆိုလည်းပယ်နိုင်ခွင့်ရှိပါတယ်။ဘုန်းကြီးတို့ကြိုက်တဲ့ယူဆကိုတော့ဒီလိုပဲတင်ပြပါရစေ။ဟိန္ဒုဆိုတဲ့နေရာမှာဟိန္ဒုဆိုတဲ့နေရာမှာဟာရဲ့ဤရဲ့ပေါင်းထားဘုရင်ဘုန်းကြီးတို့ခုနကပြောလိုက်တဲ့မြစ်ကလေးတစ်ခုဟာအိန္ဒုမြစ်အဲ့ဒီအိန္ဒုကိုဒီစလုံးကိုဆိုရင်းဆိုရင်းနဲ့ဘာသာထဲဘယ်လိုလေးသံပေါက်သွားသလဲမသိဘူးအောက်ကဟာတစ်လုံးရောက်ပြီးတော့အိန္ဒုကနေဟိန္ဒုဆိုဒီလိုဖြစ်သွားတာစလုံးနေဟာဒီလိုပဲဖလှယ်သွားတာပဲအိန္ဒုမှာဣတရရဲ့အောက်မှာဟာအက္ခရာတစ်လုံးထည့်လိုက်ရင်ဟိန္ဒုလို့ဒီလိုလာဖြစ်တယ်အဲ့တော့ဟိန္ဒူဒီဘယ်ကလာတယ်လဲဆိုရင်အိန္ဒုကလာတာပဲအိန္ဒုဆိုတဲ့ပါဠိဗမာပြန်ရင်လာဇီဝန်းဆိုတဲ့အနက်အဓိပ္ပာယ်ထွက်တယ်အိန္ဒုဆိုတာလာဇီဝန်းအိန္ဒုမြစ်ဆိုတာဘုန်းကြီးတို့မရောက်ဘူးဘယ်လိုမြစ်များပါလိမ့်မလဲဆိုတာတွေးကြည့်မိပါတယ်အိန္ဒုဆိုတာလာဇီဝန်းအိန္ဒုမြစ်ဆိုတာလာပြီးဝန်ကြီးကဲ့သို့ဝန်ဝိုင်းပြီးတော့ကိုယ်ကောက်နေတဲ့မြင့်များဖြစ်လေရောသလားသို့မဟုတ်လာပြီးဝန်ရဲ့အယောင်စီအမြဲတမ်းအေးဓာတ်ကိုပေးသလိုထိုအိန္ဒုမြစ်ကရည်စီအစင်မပြအေးချမ်းတဲ့ဓာတ်များရှိလေရောသလားသို့မဟုတ်အိန္ဒုနတ်သားလက်နတ်သားအစိုးရတဲ့မြင့်များဖြစ်လေရောသလားလို့ဘုန်းကြီးတို့ဒီလိုစဉ်းစားမိပါတယ်အိန္ဒုဆိုတဲ့ပုဂ္ဂိုလ်ကတော့လာဇီဝံလို့ဒီအဓိပ္ပာယ်ရပါတယ်။လာဇီဝံအဓိပ္ပာယ်ရတဲ့မြစ်ကမ်းမကလူမျိုးတွေရဲ့ဝါဒဟာဟိန္ဒုဝါဒပါပဲ။ဟာတလုံးကိုရှေ့ကဖြည့်ဆွတ်ပြီးတော့ဆိုလိုက်တော့ဟိန္ဒုလို့ဒီလိုဖြစ်လာ။ဟိန္ဒုဆိုတာဟာရဲ့ဣဒရာရဲ့ပေါင်းပြီးတော့ဟောဘက်ကဒုနဲ့တွဲဆက်တဲ့အခါကျတော့ဟိန္ဒူဟာကိုထည့်မဖဖင်းနဲ့ဣဒရာနဲ့ဟောဘက်ကဒုနဲ့ဖိုင်ရင်အိန္ဒုလို့ရပါတယ်ဟာဆိုတဲ့ဒီတလုံးဒီဘက်ကထည့်လိုက်တော့ဟိန္ဒုလို့ဖြစ်ပါတယ်ပါဠိတရားသင်ထားတဲ့ပုဂ္ဂိုလ်များဆိုရင်ဒီပု္ပ္ပပုပ္ပတ်အတိဘယ်ကိုဘုန်းကြီးတို့အခုလို့ပြောပြရင်လွယ်လွယ်နဲ့နားလည်ကြပါလားတို့ဟိန္ဒူဝါဒဆိုတာဘာလဲအိန္ဒုမြစ်ဝန်းကလူမျိုးတွေရဲ့ဝါဒပဲလို့ဘုန်းကြီးတို့ဒါကိုဆွလို့ရင်းဖြစ်ပါတ ဒီလိုသူတို့ရဲ့ဝါဒထဲမှာနည်းနည်းလေးဒီအကြောင်းတော့ဘုန်းကြီးတို့ပြောပါရစေ။သူတို့မှာဘာရှိကလေးလို့ဆိုလို့ရှိဒီစလုံးကိုဖတ်လို့ရပါတယ်။ဘယ်နဲ့ဖတ်မလဲ။ Three Muni Adi Devata Three Muni အမြတ်၃ပါးအာဒီအစဒေဝတာဟဲ့ဒေဝတာတော့ဘုန်းကြီးတို့ဘာသာပြန်မို့မလို့ပဲသိကြတယ်ဒေဝတာဆိုတာဘာလဲသရီမုနီအာဒီဒေဝတာကဂံဥအစအမျက်ဆုံးဖြစ်သောနတ်မင်းကြီး၃ယောက်တဲ့ကဗာဥအစအမျက်ဆုံးဖြစ်တဲ့နတ်မင်းကြီး၃ယောက်ဘဂုလေဆိုလို့ရှိဗြဟ္မာဗိရှ်နုရှိဗာဘုန်းကြီးတို့ကတော့ဗြဟ္မာဗိသနုရှိဝလို့ဒီလိုပြည်ပြသားသာဆိုကြတယ်သူတို့မှာတော့ဗြဟ္မာဗိရှ်နုရှိဗာအဲ့ဒါသရီမုနိအာတိဒေဝတာကဗာဥအစအမြတ်ဖြစ်သောနတ်မင်းကြီး၃ယောက်အဲ့ဒါဟာသူတို့ရဲ့ triple gem ပဲသူတို့ရဲ့ယရဏ၃ပါးပဲဘုန်းကြီးတို့ဗုဒ္ဓဘာသာမှာဗုဒ္ဓဓမ္မသံဃာယရဏ၃ပါးဆိုပြီးတော့အမြတ်ထားသူတို့ကလည်းဒီ၃ပါးကိုယရဏ၃ပါးလို့ခေါ်ကြတယ်ဒီနေ့ကျောင်းယရဏ၃ပါးသူတို့ခေါ်တယ်လေဗြဟ္မာကိုသူတို့ကဖန်ဆင်းရှင်လို့မှတ်ပါတယ်ဒါတော့ဘုန်းကြီးထပ်ပြီးတော့မရေးပဲနဲ့နားလည်ပါစေဗြဟ္မာကိုဖန်ဆင်းသူ creator ဘုန်းကြီးတို့ပါဠိမှာကတော့အဲ့ဒီဗြဟ္မာကြီးကိုဣတ္တရဒီလိုလဲခေါ်တယ်ကတ္တာလို့လဲခေါ်တယ်နေမာတာလို့ဒီလိုလဲခေါ်ပါတယ်ဒီစလုံးလေးများတော့ဘုန်းကြီးရေးပြရတယ်ဟုတ်မှတ်သွားမှာဆိုလို့တရကတ္တနေမာတာဗြဟ္မာကအမျိုးမျိုးပြောပဲပြောကြတယ်ဣတ္တရောကတ္တနေမာတာသစ်ထောသဇိတာဝတိပိတာဗုဒ္ဓပဗျာနံသစ်ထောသဇိတာဘုန်းကြီးတို့ပါဠိတော်တွေမှာကိုစလုံးလေးအများကြီးရှိတယ်ဒီသုံးလုံးမှတ်တာမနေ့ကပြောပြတဲ့ religion ပုံရဲ့အဓိပ္ပာယ်နဲ့စိုက်ယူဖို့ဘုန်းကြီးတို့ဒါပြောနေတာပါဣတ္တရာကတ္တာနေမာတာဣတ္တရာဆိုတာဘာလဲအစိုးရတယ်ကတ္တာပြုလုပ်သူဣတ္တရာကအစိုးရသူကတ္တာပြုလုပ်သူနေမာတာဖန်ဆင်းသူတခြားစလုံးလေးရဲ့အဓိပ္ပာယ်ထားပါတော့သစ်တော်သစိတာဝတိပိတာဘုဒ္ဓပဇာနံဆိုတာတွေထားလိုက်ပါတော့ဣတ္တရာကပါတဲ့ဆိုရတယ်ကတ္တာပြုလုပ်သူနေမတာပန်စင်းသူဂျင်မာကိုအိန္ဒုမြေဝန်းကလူတွေပဲလို့ယုံတယ်လေလောကကြီးကိုအစိုးရတယ်ဒီလောကကြီးကိုပြုလုပ်တယ်ဒီလောကကြီးကိုဖန်ဆင်းတယ်လို့သူတို့ဒီလိုယုံကြည်ကြပါတယ်ပတ္တသင်္ခါရဩကာသလောကမှန်သမျှအစိုးရတာဗြဟ္မာလောကကြီးကိုပြုလုပ်တာဗြဟ္မာလောကကြီးကိုဖန်ဆင်းတာဗြဟ္မာပြုလုပ်အစိုးရခြင်းဆိုတဲ့အဓိပ္ပာယ်ကိုဣတ္တရာပြုလုပ်သူဆိုတဲ့အဓိပ္ပာယ်ကိုကတ္တာဖန်ဆင်းသူဆိုတဲ့အဓိပ္ပာယ်ကိုနေမာတာဒါတွေကိုဘုရားတို့ပရိသတ်အင်္ဂလိပ်စာလုံးဖလှယ်ကြည့်လိုက်ပေါ့ဣတ္တရာကိုမနေ့ကပြောထားတယ်ဣတ္တရာဆိုတဲ့ပုတ်ရဲ့အတိဘယ်ကိုမနေ့ကပြောတဲ့အထဲမှာပါသွားတယ်ဆရာကြီးဦးမင်းတင်မောင်ကရေးပြလိုက်ပါပြီ religion ဆိုတာဟာတဲ့ဘာလို့လဲ
believe in supernatural ruling power. Supernatural ruling power. Tarawa deyan tu te longke biro. Gavaji go usure dago go yongji raha religion. Tabawa deyan tu te longke biro. Gavago usure wara. Slamure wara. Eri wara go maya me. Gunaga salong dolong ma. Shizonga salong barele. Eitara. Naga wara tele. Eitara wara. Hola. အဲ့ဒါမျိုးကိုယုံကြည်တာကို religion ခေါ်တာပဲ။ကဘာကြီးကိုလွှမ်းမိုးအုပ်စုတဲ့ဆိုတဲ့တကုရှင်ကိုယုံကြည်တာမျိုးကို religion ခေါ်တာ။ကတ္တာပြုလုပ်တယ်။ကတ္တာနဲ့နေမာတာအဓိပ္ပာယ်မထူးလာပါဘူး။ပြုလုပ်သူနဲ့ဖန်ဆင်းသူကိုအဓိပ္ပာယ်ထပ်တူယူပြီးတော့အဲ့ဒါအင်္ဂလိပ်စကားလုံးပြောလေကြည့်ရင်သူက creator ဖြစ်လာတယ်။ ဒီတော့အိန္ဒုမြေဝန်းကလူတွေကဗြဟ္မာကြီးကိုပဲနဲ့ယုံတယ်လေ။ကဘာကြီးကိုလွှမ်းမိုးအုပ်စိုးသူကဘာကြီးကိုပြုလုပ်ဖန်ဆင်းသူအဖြစ်နဲ့ယုံကြည်ကြတယ်တဲ့။ကဘာကြီးရဲ့အစဗြဟ္မာကဆိုတာအဲ့ဒါဟိန္ဒူလူမျိုးတွေရဲ့ဝါဒပဲ။အဲ့ဒါကိုဘရမနိဇမ်လို့ဒီလိုခေါ်တာ။ဘရမနဝါဒ ဗြဟ္မာကြီးကမွေးလာတဲ့လူမျိုးဟာဗြဟ္မာသန်းဆိုပြီးတော့အဲ့ဒီလူမျိုးကိုဗြဟ္မာနာလူမျိုးဆိုပြီးတော့သူတို့ဒီလိုဆက်ပြီးတော့သွားကြတယ်ဗြဟ္မာကြီးကမွေးလာတဲ့လူမျိုးဗြဟ္မာနာလူမျိုးဒီလိုခေါ်ကြတယ်ဒီတော့အိတရာကတ္တာနေမာတာဘုရားပရိသတ်အလုံးသားလည်းကြပါပြီဗြဟ္မာကကဘာကြီးကိုဘာလုပ်လဲ ဆိုရတယ်တီထောင်ဖန်ဆင်းတယ်ကဘာကြီးကိုစတင်တီထောင်ဖန်ဆင်းတာဘာလို့လဲဗြဟ္မာဖန်ဆင်းတဲ့ပုဂ္ဂိုလ်ကဖန်ဆင်းပြီးတော့အဲ့ဒီကဘာကြီးဘယ်သူစောင့်ရှောက်မလဲတဲ့စောင့်ရှောက်တဲ့ပုဂ္ဂိုလ်လိုသေးတယ်ခရီးတားကိုရပြီမိန့်သိမ်းတာလိုသေးတယ်စောင့်ရှောက်မဲ့ပုဂ္ဂိုလ်လိုသေးတယ်ဆိုတော့သူတို့ရှာကြတယ်ရှာကြတယ်အဲ့ဒီမှာဘာလို့သွားတွေ့တယ်လဲဆိုတော့ဗစ်နုခေါ်တ
ြမကြီးတာဝန်ပေးလို့ဗြမကြီးကမင်းငါပန်းစင်းပြီးပြီမင်းစောင့်ရှောက်ပြီးတော့ဆိုဗိရှုကကဘာကြီးကိုစောင့်ရှောက်တာသူကမင်းတင်းတာအာတခါပြင်းကဘာလူသားတွေဗြမကြီးရဲ့ရှင်းစင်တွေကိုမကျင့်ကြတော့ဘူးဗြမကြီးကိုမယုံသေးကြတော့ဘူးကဘာပန်းစင်းနဲ့ဗြမကိုမယုံသေးကြတော့ဘူးမလေးစားကြတော့ဘူးကဘာဖန်ဆင်းတဲ့ဗြမဖန်ဆင်းရှင်ခရီးတန်းကိုမယုံတော့ဘူးဆိုတဲ့တနေ့ကျကဘာကြီးပဲအခြေအနေဆိုင်တယ်ပြည့်စည်မဲ့အခြေအနေရောက်တယ်အဲ့တော့အလိုလိုပြတ်မလားဆိုတော့မဟုတ်ဘူးတဲ့ဖြစ်တဲ့ပုံကိုတယောက်ရှာအောင်မယ်ဖြစ်တဲ့ပုံကအောက်ဆုံးကနံပါတ်3ရှိပါဟဲ့သူကအဖြစ်သမား destroyer သူကဖြစ်သူဒီတော့ပြည့်မှကြောက်တော့ရှိဝကိုကိုရသင်္သင်ဆောင်လျှောက်ဖို့လိုအပ်တဲ့အတွက်ကြောင့်ရှင်ဝအဲဗိရှင်းကိုကိုးကွယ်ရ။ဖန်ဆင်းဖို့ရန်အတွက်ကြတော့ဗြဟ္မာကိုကိုးကွယ်ရ။ဟုတ်တာမဟုတ်တာအကောင်းဆုံးဘုန်းကြီးတို့ဘာမှဝေဖန်ခြင်းမပြုပါဘူး။တဘာဝအတိုင်းသူတို့ရဲ့အဆိုတိုင်းဘုန်းကြီးတို့တင်ပြနေတာပါ။ဟိလူဝါဒရဲ့မူရင်းသဘောဟာအဲ့ဒါပဲ။ဒီကစားတယ်အိန္ဒုမြေဝန်းကစားတယ်အိန္ဒုမြေဝန်းကအိန္ဒုလူမျိုးလို့ဆိုရမှာဟာတလုံးရှိကအဘိုးထဲလို့ဟိန္ဒုလူမျိုးသူတို့တီထောင်တဲ့ဝါရကိုဟိန္ဒုဝါရဗာလဲမေးရင်ဖန်ဆင်းသူကိုဗြမာထားတယ်စောင့်ရှောက်သူကိုဗိရှနုလို့ထားတယ်ဖြစ်စည်းတဲ့ကဘာဖြစ်တဲ့ပုဂ္ဂိုလ်ကိုတော့ရှင်ဝထားလိုက်တယ်ဒီပုဂ္ဂိုလ်ကြီး၃ယောက်ကိုဘယ်လိုမှမကိုးကွယ်လို့တော့မဖြစ်ဘူးတဲ့အဲ့ဒါယရနာ၃ပါးဆိုပြီးတော့သူတို့ကိုးကွယ်ကြတာဒါကိုသရီမုနီအာတိဒေဝတာဟိန္ဒူဝါဒတလို့လာတယ်အဲ့ဒါဘသူစခဲ့တယ်လဲစားတဲ့လူရှာမရဘူးဒီဝါဒဒီတိုင်းရှိနေတာကတော့အထင်ရှားတယ် ဘယ်ပဂရိကစကားတယ်ပဂရိရှာလို့မရဘူးဒီဝါရဒီကနေ့ရှိတာတော့အမှန်ပါပဲအဲ့ဒီဝါရရဲ့နောက်မှာဘုန်းကြီးတို့အမြတ်ဗုဒ္ဓရဲ့ဝါရပေါ်လာပါတယ်နောက်ပိုင်းပေါ်တဲ့ဝါရဒီအပါကလေးထာခုအစောဆုံးပြည့်တဲ့ဟိန္ဒူဝါရရဲ့သဘောကိုဘုန်းကြီးတို့ပရိသတ်ရကြပြီနော်နားလည်ကြပါပြီဒါတဲ့တိုးချက်စရာမလိုပဲနဲ့နားလည်ကြပါပြီအဲ့ဒီရှိနန်းကဒီဗြဟ္မာဗိစ္စနုရှိဝမပေါ်ခင်ကပါရီကူးွယ်ခဲ့တယ်လို့ဆိုပြီးတော့ဘုန်းကြီးတို့ပရိသတ်စဉ်းစားရင်စဉ်းစားခွင့်ရှိတယ်နော်စဉ်းစားမယ်ဆိုရင်စဉ်းစားခွင့်ရှိပါတယ်စဉ်းစားခွင့်ရှိတော့မနေ့ကဘုန်းကြီးတို့ပြောထားတယ်ဘဟဝေတရဏံယံတိပပ္ပတဏိဝနာနိသာအာရမရုခစေတယာနိမနုဿဗယတိသိတာအဂိတတပုတ္တံမှာမြတ်ဗုဒ္ဓကအဂိတတပရောဟိတ်ကြီးအားမိန့်တော်မူသည့်စကားဖြစ်ပါဘဟောဝေတရဏံယန္တိပပ္ပတ္တနိဝနာနိသာအာရမရုခစေတယာနိမနုဿဗယတိသိတာဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံကြရကုန်သောတတဝါများစွာတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြတယ်တမန်လေးကပြောတဲ့စကားနဲ့ထပ်တယ်ဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရသောတတဝါတို့သည်ဘာပါလဲကိုးကွယ်ရာအမျိုးမျိုးကိုရှာကြတယ်ဘာတွေကိုးကွယ်တယ်လဲတော့တော့ဘေဘေနေလနက်ခဥယျာဉ်ပြီးတော့စေတီစေတီအကြောင်းမလေးကရှင်းပြပေးပြီနော်စေတီအကြောင်းရှင်းပြပေးပါဗုဒ္ဓမပေါ်ခင်ကစေတီဆိုတာဘာတွေပါလဲနက်ကွန်းနေနက်ကွန်းကိုနက်ကွန်းအတိုင်းကိုးကွယ်ခြင်းအသိဉာဏ်ကြီးကြတဲ့လူသားတွေလက်ခံခြင်းမှလက်ခံလိုက်မယ်အဲ့ဒီတော့နတ်ကုန်းကိုဘယ်လိုလုပ်ရဇေရီလို့ပမုတ်ပြီးတော့ကိုးကွယ်ကြစို့ဒါဘာသာရေးနည်းနည်းချင်းချက်လာတဲ့အပိုင်းသိပြီဒီတိုင်းရှိခိုးနေတော့ဉာဏ်ကြီးကြတဲ့လူကသိချင်းမခိုးခြင်းဘူး